မြန်မာနဲ့တောင်ကိုရီးယားနှစ်နိုင်ငံကောင်းဆောင်တွေဒီကနေ့သီးခြားတွေ့ဆုံပြီးတော့နှစ်နိုင်ငံနားလည်မှုစာချုပ်လွှာတွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ငါးလုံငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးအသက်မွေးဝမ်းကြောင်းဆိုင်ရာတင်နာများပူးပေါင်းဆောင်ရွက်ရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကဏ္ဍပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့နားလည်မှုစာချုပ်လွှာ၃ရပ်ကိုလက်မှတ်ရေးထိုးခဲ့တာပါ။တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာကျင်းပတဲ့အာဆီယံကိုရီးယားဆွေးနွေးဖက်ဆက်ဆံရေးအနှစ်30ပြည့်အထိမ်းအမှတ်ညှိနှိုင်းခံပေးပါမှာမြန်မာနိုင်ငံတော်အတိုင်းမိခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဒီကနေ့တီးတန့်တွေ့ဆုံခဲ့ကြပြီးတော့နားလည်မှုစာချုပ်လွှာတွေကိုအခုလိုလက်မှတ်ရေးထိုးခဲ့ကြတာလည်းဖြစ်ပါတယ်။မြန်မာကိုရီးယားနိုင်ငံတွေ့ဆုံပွဲမှာတော့သမ္မတမွန်ဂျေအင်ကနိုင်ငံဆက်ဆံရေးတိုးတက်လာတဲ့အပေါ်အလွန်တန်ဖိုးထားပါကြောင်းနဲ့တီးထက်မကရှေ့ဆက်တိုးတက်ဖို့သူ့ရဲ့မျှော်လင့်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကိုစက်တင်ဘာလကလာရောက်ခဲ့တဲ့ကိုရီးယားသမ္မတရဲ့ခီးစဉ်အတွင်းနိုင်ငံကြားသဘောတူညီခဲ့တဲ့ကိစ္စရပ်တွေအကောင်အထည်ဖော်တဲ့နေရာမှာလည်းတိုးတက်မှုတွေရရှိခဲ့တဲ့အပေါ်မှာနှစ်ထောင်အားရဖြစ်ရကြောင်းတောင်ကိုရီးယားသမ္မတကအလေးပေးပြောဆိုသွားပါတယ်။ဒါအပြင်ယဉ်ကျေးမှုပညာရေးစိုက်ပျိုးရေးရေလုံငန်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအခြေခံအဆောက်အုံတွေနဲ့ခြေလက်ဒေသဖွံ့ဖြိုးရေးကဏ္ဍတွေမှာအကျိုးအပူပေါင်းဆောင်ရေးလုပ်ငန်းတွေတိုးမြင့်သွားရေးပြည်သူအချင်းချင်းထိတွေ့ဆက်ဆံမှုပုံမတိုးတက်ရေးကိစ္စရပ်တွေကိုလည်းတီးတန့်တွေ့ဆုံပွဲမှာဆွေးနွေးကြတယ်လို့နိုင်ငံတော်အောက်တိုင်းမိခန်ရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။